ောရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနေနဲ့ RFA တောရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလက်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ပဲခူးတိုင်းညောင်လေးပင်မြို့နယ်ကရပ်ကွက်ပေါင်း73ခုအတွက်စီပင်သာယာလူကြီးရွေးချယ်ပွဲကိုဤဥပဒေအတိုင်းဆောင်ရွက်စေလိုတဲ့အကြောင်းအရွေးချယ်ခံမဲ့ဒေသခံတယောက်ပြောပြတာကိုအရင်ဆုံးတင်ပြပါရစေ
ကျွန်တော်တို့ညောင်လေးမြို့နယ်မှာ73ရပ်ကွက်ရှိရမှာဒီရပ်ကွက်ကို3000လောက်ရွေးချယ်ပေးရမယ်လို့ဤဥပဒေမှာပြထားတယ်ဗျာစီပင်သာယာရွေးချယ်ရေးဆိုင်ရာဤဥပဒေ39မှာရဲကြီးမှာဝင်ရောက်ရွေးချယ်ခံတဲ့လူတွေကိုပုံစံကကြီးမှာဤသူရွေးချယ်တဲ့ဌာနမဲ့အများနည်းလိုက်ကိုစီရီတင်မှတ်တမ်းတင်ရမယ်လို့ပြည်ရဗျာပုံမှန်20မှာကျတော့တတိတရားမှာမဲများဆုံး3ယောက်ကိုမြို့နယ်ကိုတင်ပေးရမယ်လို့ပြောတယ်ဗျာအဲ့ဒါကိုဒီညောင်လေးမြို့နယ်မှာတိုင်းကညွှန်ကြားချက်ရှိတဲ့အတွက်ငွေကြက်တောင်းသွင်းပြီးတော့3ဘွဲလျှောက်တဲ့ရက်ွက်တွေကိုရွေးကောက်ပွဲမလုပ်တော့ပဲနဲ့ဒါရိုက်ရွေးချယ်ပြီးတော့စင်းမှပြုစုပြီးတင်ပေးမယ်လို့ပြောတယ်ဗျာအဲ့တော့မြို့တွေကိုကျော်လွန်ပြီးတော့မှရွေးကောက်ပွဲလုပ်လိုက်မယ်ဆိုရင်ဒီဥပဒေရဲ့အနှစ်သာရဒီအသက်မဝင်လို့မြို့တွေအတိုင်းမဆောင်ရွက်ပဲနဲ့အောက်ကမဲနဲ့မရွေးတဲ့လူတွေကသူတို့ချင်းချင်းပတ်လည်ဟုတ်ကြွယ်ပြီးမဲပေးလို့ဥက္ကရာအဖွဲ့ဝင်ဖြစ်သွားတယ်ဆိုရင်ဒါကပြည်သူရွေးချယ်တဲ့စနစ်မဟုတ်ဘူးဆိုတာကျွန်တော်တို့ကပြောချင်တယ်20မိနစ်နေမှာကျွန်တော်ဝင်ကြီးကိုလိတ်မှုပြီးတော့ဒီဟာနဲ့ပတ်သက်ပြီးမျိုးဥတွေကလွှဲချော်နေတာဖြစ်တယ်အဲဒီတော့မျိုးဥတွေကစောင့်ရက်ပြီးကျွန်တော်တင်လာတယ်အခုချိန်ကြီးအကြောင်းပြန်ကြားတာတော့မရှိသေးဘူးခင်ဗ
ျမကွေးတိုင်းစင်ပေါင်ဝဲမြို့နယ်ကယူရတရမှာမြေစင်းဌာနဝန်ထမ်းတွေက2015ခုနှစ်တုန်းကပုံစံခွန်တွေထုတ်ပေးခဲ့ပြီးမြေကိုတိတိကျကျမတိုင်းခဲ့တဲ့အတွက်တောင်သူတွေပြဿနာတက်နေတဲ့အကြောင်းကိုလည်းတင်ပြပါရစေ
။ပမာဝဲမျိုးနဲ့ဒလုံးမြောက်ဆိုစိန်ကြီးရွာမှာ2015မှာပုံစံကိုလှုပ်တော့မယ်ဆိုပြီးတော့ကြေးရွာအုပ်ချုပ်ရေးနေမှာသူတို့ကနာမည်တွေကောက်ပြီးလှုပ်တဲ့ခါကျတော့သူ့အွက်ကိုအွက်ဒီလိုက်ကြည့်နေတာမဟုတ်တိုက်ထွားနေတာမဟုတ်တတိုင်းလှုပ်ပြီးတဲ့ခါကျကျွန်တော်ပြဿနာတွေတက်နေရပါတယ်။အခုတစ်ခေါက်သွားလိုက်ကျွန်တော်တို့ပမာဝဲနဲ့ရွာနဲ့က2000ခွက်3000လောက်ကုန်ပါတယ်။သွားလိုက်ပြန်လိုက်နဲ့ဈေးတွေကုန်ပြီးတောင်သူတွေမှာအများကြီးဒုက္ခရောက်နေပါတယ်။အဲကျွန်တော်တို့မြို့နယ်မြေစင်းကိုပြောတဲ့ခါကျတော့မြေစင်းကတော့ကျွန်တော်တို့ဒီမှာတာဝန်ဆောင်နေရှိတယ်ခင်ဗျာဟိုပြောဒီပြောနေသူတို့ကအမိတ်သားတွေဟိုလိုထုတ်လိုက်ဒီလိုထုတ်လိုက်နောက်ဆုံးပြီအထူရုပ်အေဒီယိုတိုင်လိုက်တဲ့ခါကျမှအေဒီကနေပြီးတော့ဆင်းကြည့်တဲ့ခါကျတော့ဒီကိစ္စတွေဟာတဲ့အောက်ခြေလေစီကအတီးဆုံးဖြစ်မှာပါဆိုပြီးအောက်ခြေလေစီကမြေစင်းကဝင်းပေါ်ကပါနေတဲ့ခါကျတော့ရာမြေတွေကခွန်တန်းတမနှစ်၆ပါပုံစံကောင်ကကြီးရောအုပ်ချုပ်ရေးနေနေမှာရွာထဲမှာလှုပ်သွားတာဆိုတော့အဲ့ဒီတကွက်ထဲနဲ့နှိမ့်ရကြီးထွက်ပြစ်တာ
မန္တလေးတိုင်းဘက်မှာလည်းအလားတူပုံစံခွန်ပြဿနာကြောင့်စိုက်ပျိုးစရိတ်ချင်းဝင်မရကြတဲ့အကြောင်း RFA ကိုပြောပြတာနားဆင်ကြည့်ပါခင်ဗျာ
ကျွန်တော်တို့စီမှာဒီပုံစံခွန်ပြဿနာပေါ့ပုံစံခွန်တွေကပြီးခင်တော့ကစနစ်တွေမကြခဲ့တော့တချို့ဟာတွေကဟိုဥပဒေနဲ့မညီပဲထုတ်ပေးထားတဲ့ပုံစံခွန်တွေပြဿနာတွေတော်တော်များများရှိတယ်ကျွန်တော်တို့ဘက်ကတော့လဲသိမရှိတော့ဟိုຢာတွေဆိုတော့ဘိုးတိနာမဲအာပြူတာဟုတ်အဲ့ဒီချင်းဝင်ပေါ့ဗျာတေးကမှနှစ်ပေါင်းပဲရတာနောက်တစ်ခုကနာမည်မတူတဲ့ဟာပေါ့အယောင်းဝယ်လုပ်ထားတဲ့ပုံစံခွန်တွေသူတို့မူကတော့ပုံစံခွန်ချိမချိမယ်အဲပုံစံခွင်လဲဒီရုံးဌာနဘက်ကပြည်စုံအောင်မလုပ်ပေးနိုင်ဘူးဖြစ်နေတယ်ပုံစံခွင်လက်ဝဲကင်ဆောင်ထားရုံနဲ့မဟုတ်ဘူးကိုယ့်နာမည်ပါကိုပေါက်မှချိလို့ရတာကွာဖြစ်နေတာလုံလုံးကလည်းဘယ်သူပဲဝါမမေးဘူးလေစပွဲပွားနေပြီးတော့ပြေးသွားဆိုတော့အမဘာကြီးနာမည်ပေါက်နေတာဘာကြီးကတည်သွားပြီလို့ဘာလို့သားကထုတ်တယ်မြီးကထုတ်တယ်လက်ရှိတော့သူတို့လုံနေရပဲဒါပေမဲ့မရဘူးပေါ့နာမည်ချိန်ပေးဖို့ကျွန်တော်တို့ရုံးမှကြိုးစားတယ်ချိန်ပေးဖို့သူတို့မှဘူးမရှိသေးဘူးလေချိန်ပေးလို့မရဘူးလေအခုကကျတော့တယောက်ချင်းပဲသွားပြောဒီစင်းကထောက်ခံပေးရတယ်သူကလဲစီကထောက်ခံပေးရတယ်ထောက်ခံကြဆိုတာကလည်းဟိုလူကြီးအရှင်ပြည်မှာပေးတယ်လို့ဖြစ်နေတာအဲ့ဒါကလည်းလွယ်လွယ်ကူကူမရဘူးပေါ့ဘူးရှိရင်ဒီပြဿနာမရှိတော့လေဘူးမရှိဘူးဖြစ်နေတာ
မကြခင်မှာကျောင်းတွေဖွင့်တော့မှာဖြစ်တဲ့အတွက်ဆရာမတွေနေပြောင်းယာရုပြောင်းညွှန်ကြားချက်တွေကိုကျောင်းမဖွင့်ခင်ထုတ်ပြန်ပေးစီလိုတယ်လို့ AR တိုင်းပညာရေးဝန်ထမ်းတွေက RFA ကနေတစ်ဆင့်စာပို့လိုက်တာကိုလည်းနားဆင်ကြည့်ပါခင်ဗျာ
အခုမေလနောက်ဆုံးပတ်ဆိုရင်အခြေခံပညာကျောင်းတွေကျောင်းအပ်လက်ခံကြရပါတော့မယ်ဒါပေမဲ့ကျမတို့အခြေခံပညာဆရာဆရာမတွေရဲ့အပြောင်းရွှေ့ရာထူးတို့တွေအခုထိမသိရသေးပါဘူး။အရင်နှစ်တွေကလည်းဆရာဆရာမတွေရဲ့အပြောင်းရွှေ့အမိန့်တွေကိုဩဂတ်စ်လလောက်မှထွက်ပေးပါတယ်။အဲ့ဒီလိုဩဂတ်စ်လလောက်မှထွက်တဲ့အခါဆရာတွေရောတပည့်တွေရောကျောင်းတွေပါအခက်အခဲတွေတွေ့ရပါတယ်။နယ်ဝေးကိုပြောင်းရမယ့်ဆရာတွေမှလည်းမိုးရင်းဖြစ်လို့တွားရေးလာရေးခက်တယ်လို့ပဲကလေးတွေအတွက်လည်းသင်လက်ဆဆရာပြောင်းသွားလို့အခက်အခဲဖြစ်ရပါတယ်။ဒီလိုနေရာပြောင်းလဲကိုဩဂတ်စ်လလောက်မှအော်ဒါထွက်ပေမဲ့လည်းလစ်လက်နေရာကိုအမြန်ဆုံးပြန်ပြီးခတ်မပေးတာတွေလည်းရှိပါတယ်။တိုင်းပညာရေးမှူးရုံးကစီမံရေးရာဌာနလူကြီးတွေကသူတို့နဲ့ခင်လို့ရှိရင်မူပြင်ပြီးတော့အဆင်မပြေတဲ့သူဆိုလို့ရှိရင်မူသုံးပါတယ်။ဘက်လိုက်ပြီးအဂတိလိုက်စားမှုတွေလည်းရှိပါတယ်။အခုပြည်သူဆိုရလက်ထက်မှာဒီလိုအကျင့်ပြတ်ချစားတဲ့တိုင်းပညာရေးမှူးတွေမရှိတော့ပါဘူး။ယာရုတို့မိတ်နဲ့နေရာပြောင်းမိတ်ကိုလည်းအခုမေလာကလေးကအမြန်ဆုံးထုတ်ပြန်ပေးတင်မှာကြောင်းပညာရေးဝန်ကြီးတရှိစေရန်တင်ပြအပ်ပါရရှင
်မိသားစုတွင်ဖြစ်နေတဲ့တရားမမှုတစ်ခုမှာတရားစီရင်ရေးပိုင်းကြံ့ကြာနေသလိုလက်စားမှုကလည်းရှိနေသေးတဲ့အတွက် မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးမဖြစ်နိုင်သေးဘူးလို့ပြောပြတာကိုလည်းတင်ပြပါရစေ
။စေတောင်ကျပြည့်ရွက်ဟောဝေယနတ်တွင်နေငါးဘက်နဲ့ဆက်ဖွန်ပြီးတော့မမကြီးတို့အေရှီယာအမေရဝယ်ထားတဲ့အာဏမ9ရောက်ရှိရအောင်အမေပြေသွားတော့ကိုဖြစ်နေတဲ့ဒီအိမ်ကိုပြန်ပါတယ်သူလုံးလို့အဲမှာကျွန်တော်တို့ကနေပြီးတော့တရားလို့ဆိုပြီးတော့အမေကိုစီမံခံရပေးသေးတယ်လို့ဝင်နေကျွန်တော်ဇနီးကနေဆွဲထားတာပါကျွန်တော်တို့ကဒီကိုနိုင်ထားတာပေါ့နိုင်ထားတာတော့တစ်ဖက်ကရှုံးတော့သူကနေပြီးတော့တက်ထားတယ်တက်ထားတာကကျွန်တော်တို့2016ခုနှစ်ကတည်းကနေပြီးတော့ဝင်ကြဝင်လာတာခု9လပိုင်းဖြစ်နေပြီဖြစ်လာကြတော့ကြာနေပြီအားမအောက်ချင်ပါလေမသိရသေးဘူးလားဒီအမှုစဖြစ်ကြတဲ့ကအနောက်ပိုင်းဆိုင်ရာတရားရုံးအာဆွဲဖက်တဲ့တရားသူကြီးတော်ထင်းရဲ့အေးရလဲသူကလည်းဒီအမှုကိုမတရားအမိန့်ချတာအဲ့တော့ကျွန်တော်ဆိုလိုချင်တာကဘောင်ဘီမှာရှိတဲ့တရားရုံးတွေကဓာတ်ဆမှုတွေကအခုချိန်လေးကိုရှိနေတယ်ဆိုတာကျွန်တော်ပြောနေတာကျွန်တော်တို့နိုင်ငံမှာတရားဥပဒေစိုးမိုးရေးတွေကအဖြစ်နိုင်တော့ဘူးဘာမှမရှိဘူးလို့ပြောရမှာ
ပကိုးရုံးမှာဆင်ရိုင်းတွေတပ်ဖြတ်ခံရတဲ့အကြောင်းကိုလည်းဒေသခံတယောက်ကအခုလိုပြောပြပါတယ
်ဒီပကိုးရုံးမှာတဲမှာရှိနေတဲ့တော်ရိုင်းစင်တွေကစစ်တော်တစ်တောင်တွေပြုံးပြီးတဲ့အခါကျတော့တော်ပြက်ဖြစ်နေတဲ့နေရာဒေသတွေကိုလာပြီးတော့မှပုံကိုတိတ်ရှောင်နေရတယ်ဗျာဆင်မုတ်ဆိုးတွေလည်းပဲရှိတယ်ဗျာအဲဆင်မုတ်ဆိုးတွေကလည်းဆင်တည်ရောင်းနေဆင်အသားကိုအမဲသားကြောက်အဖြစ်ပြန်လဲပြီးတော့မှလိန်လဲရောင်းချတာမျိုးတွေအဲ့လိုမျိုးတွေလည်းရှိတယ်ဗောဗျာအဲ့တော့တဘာဝတောတောင်ပြက်စီးတဲ့အာနဲ့အညီတဘာဝတားရဲတိရစ္ဆာန်ထိကိုက်နေတာမျိုးတွေရှိတယ်တော်ရိုင်းတိရစ္ဆာန်တွေကိုထိမ့်သိမ့်ဖို့တောက်ချောက်ဖို့ဆိုတဲ့ဥစ္စာတွေကလည်းမရှိဘူးဗျာအဲ့တော့တပြတ်တဲ့ဒီဆင်မုတ်ဆိုးတွေထွက်လာတယ်မလုတ်ခဲ့တဲ့ပစ္စည်းတွေပါလာတယ်ဒါတွေကိုလိုင်းကြီးပေးပြီးထွက်တဲ့ဒါမျိုးတွေလည်းရှိတာပေါ့ဗျာ
ဒီတစ်ပတ်သောရရှင်ပေးစာခန္ဓာကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလို့သောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးဖို့ရင်အမြန်ဆုံးရောက်ပါတယ်ဒါအပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်ကြတဲ့96559 96569ကိုဆက်သွယ်ပြီးလဲပြောပြနိုင်ပါတယ်သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ